လီဗျာကောင်းဆောင်မောမာဂရာဖီကသူ့ကိုလူလူကထောက်ခံနေတယ်ဆိုပြီးယာရုကဆင်းပေးဖို့တောင်းဆိုနေတာတွေကိုတုံ့ပြန်ပြောဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲပြီးခဲ့တဲ့လတည်းမှာနိုင်ငံရှိပိုင်းတိုက်ခန့်တွေကထိန်းချုပ်ထားတဲ့မျိုးတွေကိုသူ့ကိုတစ်ဆက်ခံတဲ့တပ်ဖွဲ့တွေကပြန်လည်သိမ်းပိုက်ဖို့လဲကြိုးစားနေကြတာပါ။လူလူလက်ထက်မှာသာအာနာကိုအနှင်းထားတဲ့စနစ်ထက်မှာသူ့ဟာနိုင်ငံရေးယာရုရဲယူထားတာမဟုတ်တဲ့အတွက်နှုတ်ထွက်နိုင်မှာမဟုတ်ဘူးလို့ဒီကနေ့ထရီပိုလီမြို့တော်မှာသူ့ကိုထောက်ခံသူတွေကိုပြောဆိုတဲ့ရုံးမြင့်တန်းကြားမိန့်ခွန်းထဲမှာပြောဆိုသွားတာဖြစ်ပါတယ်။၄၂နှစ်ကြာသူ့ရဲ့အုပ်ချုပ်မှုကိုအန်တုနေကြတဲ့အုံကြွားမှုတွေနောက်ကွယ်မှာအဲခိုင်ရာဂျမ်ဖက်အုပ်စုပတ်သက်နေတယ်ဆိုပြီးတော့လည်းထပ်မံဆွဆွသွားခဲ့တာပါ။ဒီကနေ့မှာပဲလီဗျာကောင်းဆောင်ကိုထောက်ခံတဲ့တပ်တွေကအစိုးရစန့်ကျင်သူတွေရှိရာဘရကာမြို့ကိုတိုက်ခိုက်နေသလိုအနီးအနားမှာရှိတဲ့ HDB မြို့ကိုလည်းလေကြောင်းကနေတိုက်ခိုက်မှုတွေလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ဘရကာမြို့ကိုအယုံမတက်မီမှာဂရာဖီကိုထောက်ခံတဲ့တပ်တွေကဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့ပြီးရေနံနွင့်နေတဲ့လေရင်ဝင်းတစ်ခုကိုခိတ္တထိန်းချုပ်ခဲ့တယ်လို့လည်းမျက်မြင်တွေ့သူတွေကပြောပါတယ်။အတိုက်ခံတဲ့ပုံတွေကတော့နောက်ပိုင်းဒီနေရာတွေကိုသူတို့ပြန်သိမ်းနိုင်တယ်လို့လည်းဆိုပါတယ်။လီဗျာကောင်းဆောင်ကတော့တိုင်းပြည်ရဲ့ရေနံနွင့်တွေဟာလုံခြုံစိတ်ချမှုရှိပေမဲ့နိုင်ငံခြားကုမ္ပဏီတွေကတော့လက်နက်ကင်လူရန်ကားတွေရဲ့တိုက်ခိုက်မှုတွေကြုံရမှာကိုစိုးရိမ်နေတာလို့လည်းပြောဆိုခဲ့တာပါ။နိုင်ငံတကာရေနံကုမ္ပဏီတွေကတိုက်ခိုက်မှုတွေဖြစ်ပွားနေတဲ့အတွက်ကြောက်လန့်နေပေမဲ့လည်းအစိုးရကရေနံနွင့်တွေကိုထိန်းချုပ်ထားနိုင်တယ်လို့ဒီကနေ့ထရီပိုလီမြို့တော်ကမင်းကွန်းထဲမှာထည့်သွင်းပြောဆိုသွားတာဖြစ်ပါတယ်။